ကိုရိုနာဗိုင်းရပること့စ်ကမ္ဘာမှာကူးစက်ပြန့်ပွားမှုမြင့်တက်လာနေချိန်မှာပဲကုလသမဂ္ဂအတွင်းရေးမှူးချုပ်ကကမ္ဘာနိုင်ငံတွေအနေနဲ့ပိုတရားမျှတတဲ့စီးပွားရေးစနစ်ကိုကျင့်သုံးကြဖို့တောင်းဆိုသွားပြီးတော့ကိုရိုနာဗိုင်းရပကွယ်ဆေးကိုဘယ်နေရာကဘယ်သူမှဆိုဆင်းရဲချမ်းသာမရွေးရရှိအောင်လှုံ့ဆော်ဖို့တိုက်တွန်းသွားပါတယ်။နိုင်ငံတကာ AIDS ရောဂါတိုက်ဖျက်ရေးအဖွဲ့ကကျင်းပတဲ့ online ဆွေးနွေးပွဲမှာကုလသမဂ္ဂအတွင်းရေးမှူးချုပ်အန်တိုနီယိုဂူတာရက်စ်ကပြောသွားတာဖြစ်ပြီးတော့ကိုရိုနာဗိုင်းရပ်စ်ကပ်ဘေးကနလန်ထူတဲ့အခြေအနေဟာစီးပွားရေးနဲ့လူမှုရေးတရားမျှတမှုပေါ်မှာအခြေခံပြီးပဲဖြစ်တယ်လို့ပြောပါတယ်
။ The COVID-19 crisis is a wake-up call. Economies and societies must be reshaped to be fairer and more inclusive.
COVID-19 ကပ်ဘေးကတကယ်ကိုသတိပေးလိုက်သလိုပါပဲ။စီးပွားရေးတွေလူပအောင်ဖွဲ့စည်းတွေကိုပိုတရားမျှတမှုရှိဖို့အလုံးပေါင်းဝင်အကျိုးခံစား권ရှိဖို့ပြန်ပြောပုံဖော်ရပါမယ်။ကိုရိုနာဗိုင်းရပ်စ်ကကွယ်ဆေးထွက်လာခဲ့ရင်ကမ္ဘာလူလူဘယ်သူမှဆိုရနိုင်ရပါမယ်လို့မစ္စတာဂူတာရက်စ်ကပြောသွားပါတယ်။ဒီကကွယ်ဆေးအတွက်အမေရိကန်ကတော့ငွေတန်းထောင်ပေါင်းများစွာပုံအောင်သုံးဆွဲနေတာဖြစ်ပါတယ်။ဆေးကုမ္ပဏီတွေကလည်းဒီဆေးကိုတန်းတစ်ထောင်ကျော်ထုတ်ဖို့ရည်မှန်းထားကြပါတယ်။ဒီဆွေးနွေးပွဲမှာပဲကမ္ဘာတာရေးနာရေးကိစ္စရပ်တွေမှာတက်တက်ကြွကြွပါဝင်ဆောင်ရွက်ငွေလူရဲနဲ့ကမ္ဘာအချမ်းသာဆုံးတထည်ကြီးတူဖြစ်သူ Bill Gates ကလည်းကုလသမဂ္ဂအတွင်းရေးမှူးချုပ်ပြောသလိုမျိုးပဲဒီကာကွယ်ဆေးကိုပတ်စံတက်နိုင်တဲ့သူတွေပဲသုံးဆွဲခွင့်ရှိတာမျိုးမဖြစ်တင်ဘူးလို့ပြောသွားပါတယ်